ေကောက်ပွဲမှာဆန္ဒမဲပေးခြင်းမပေးခြင်းသဘောတွေကတော့ကိုယ့်ရဲ့အခွင့်အရေးပါမဲပေးမဲ့လူတွေအနေနဲ့လည်းသူများပြောတိုင်းမယုံဖို့လိုအပ်ပါတယ်ကိုမဲပေးမဲ့ပါတီကပြည်သူလူထုအတွက်တကယ်လို့မှလားအတုအယောင်လို့မှလားဆိုတာကိုစနစ်တကျစဉ်းစားပြီးမှမဲပေးရပါမယ်မဲပေးမမှားဖို့တော့အထုလိုအပ်ပါတယ်ကိုပေးရမဲ့မဲတပြားကပြည်သူလူထုကောင်းချိုးအတွက်လှုပ်ဆောင်ပေးမဲ့ပါတီကိုမရောက်ဘဲအခြားကိုချိုးကြည့်ပါတီတစ်ခုကိုမဲပေးလိုက်မိမယ်ဆိုရင်တော့သွားပြီပေါ့ဗျာဒီရွေးကောက်ပွဲဟာဒီမိုကရေစီနည်းလမ်းကိုအနည်းနဲ့အများတော့ဖော်ဆောင်လိမ့်မယ်လို့မြင်မိပါတယ်။အာဆီယံအတိုင်းအဝိုင်းကလည်းရွေးကောက်ပွဲအလွန်ဆိုရင်မြန်မာနိုင်ငံမှာတိုးတက်မှုတွေတွေ့ရမယ်လို့ဆိုထားတော့ပြည်သူတွေအနေနဲ့တိုင်းပြည်ရဲ့လက်ရှိအခြေအနေတွေကိုပြောင်းလဲပြစ်နိုင်မဲ့လူထုမျက်နှာကိုတကယ်ကြည့်မဲ့ပါတီကိုပဲရွေးချယ်မဲပေးတဲ့။ရွေးကောက်ပွဲမတိုင်ခင်အခုဆိုရင်လည်းမြန်မာနိုင်ငံမှာပြောင်းလဲလာတဲ့အရေးအယောင်တွေမြင်နေရပါပြီ။ပြည်သူလူထုတွေဆိုရင်လည်းအခုဆိုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေစီးပွားရေးလူမှုရေးနဲ့တိုင်းပြည်အခြေအနေတွေကိုအရင်ကဘလို့ဖြစ်ခဲ့တယ်ရွေးကောက်ပွဲပြီးရင်ဘလို့ဖြစ်လာနိုင်တယ်ဆိုတာတွေကိုလူစီကားတဲ့နေရာတော်တော်များများမှာအဖွဲ့လိုက်ပြောဆိုနေကြပါပြီအရင်ကနိုင်ငံရေးဆိုပြည်သူတွေမပြောရကြဘူးလေဒါကိုကြည့်ချင်းအဖြစ်အများကြီးမဟုတ်ရင်တောင်မှနည်းနည်းလေးတော့လွတ်လပ်လာပြီလို့ဆိုနိုင်ပါတယ်မီဒီယာအခမ်းကဏ္ဍတွေအနေနဲ့ဆိုရင်လည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းတွေဆောင်းပါးတွေနိုင်ငံရေးဝေဖန်ချက်တွေကိုအများကြီးမဟုတ်ရင်တောင်းအထိုက်အသင့်ရေးသားဖော်ပြခွင့်တွေ့လာပြီဒီရွေးကောက်ပွဲဟာတရားမမျှတဘူးလို့ဆိုနေတဲ့အတိုက်အခံပါတီတွေအနေနဲ့ကလည်းရွေးကောက်ပွဲကိုမဲမပေးကြဖို့မထောက်ခံကြဖို့ပြောနေမဲ့အစားအစိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးပြည်သူတွေကောင်းစားရေးအတွက်ရှေ့ဘလို့လုပ်ကြမယ်ညှိနှိုင်းဆောင်ရွက်ပြီးအပြေရှားကြမယ်ဆိုရင်ပိုကောင်းမယ်လို့မြင်မိပါတယ်ဒါပေမဲ့တစ်ဖက်အမြင်နဲ့နောက်တစ်ဖက်အမြင်ကတော့မတူဘူးပေါ့ဗျာဆိုးရွားခဲ့တဲ့အခြေအနေကိုပြန်ပြောပြီးခံစားနေမဲ့အစားရှေ့လျှောက်ကောင်းအောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာကိုပဲဆွေးနွေးကြရင်ပိုပြီးကောင်းမှာပါအခုရွေးကောက်ပွဲဝင်ပြိုင်မဲ့38ပါတီအကြောင်းနဲ့ပါတီဝင်တွေရဲ့နောက်ကြောင်းကိုမဲပေးမဲ့ပြည်သူတွေအနေနဲ့သေချာသိထားတဲ့နဲ့ဒါမှလည်းမဲပေးတဲ့အခါဘသူကတော့ဖြင့်တကယ်အလုပ်လုပ်တဲ့လူဘသူကတော့ဖြင့်ကိုကျိုးရှာမဲ့သူဆိုပြီးပြည်သူတွေကခွဲခြားသိနိုင်မှာပါအင်အားကြီးပါတီတွေအနေနဲ့လည်းပါတီချင်းရှင်ပြိုင်တဲ့အခါတကယ်ပြိုင်ဆိုင်ဖို့လိုအပ်ပါတယ်တကယ်ပြိုင်ဆိုင်မှုမရှိဘဲနိုင်ငံရေးလှည့်ကွက်တွေတုံးနေမယ်ဆိုရင်တော့အဲ့ဒီပါတီကလူထုရဲ့ကြီးညိုလေးစားမှုကိုခံရမှာမဟုတ်ပါဘူးပြောမယ်ဆိုရင်တော့လွှတ်တော်တဲ့ကိုကိုချင်းစာစိတ်ရှိတဲ့သူတွေများများရောက်သွားဖို့အရေးကြီးတာပေါ့ဗျာဒါမှလည်းလွှတ်တော်တဲ့ကိုလက်ရှိခေတ်ကာလအခြေအနေအရတင့်တင့်လျှောက်ပတ်မှုမရှိတဲ့ဥပဒေတွေဒီမိုကရေစီလမ်းကြောင်းနဲ့တွေးဖြည့်စေတဲ့ဥပဒေတွေကိုပယ်ဖျက်ဖို့အစိုးရတင်သွင်းနိုင်မယ်လက်ရှိဆိုရင်ပြည်တွင်းမီဒီယာကဏ္ဍတွေအနေနဲ့လည်းပြည်သူတွေကိုအစဉ်တစိုက်ဖော်ပြပေးနေပါတယ်ဘာကြောင့်ဒီလိုအဓိကထားပြီးဖော်ပြရသလဲဆိုတော့တံပိုးရှိတဲ့အသေးချာမဲတပြားကိုပေးတဲ့အခါမှာမဲပေးမမှားရအောင်လို့ပါပြည်သူတွေအနေနဲ့တိုင်းပြည်အကျိုးရှိစေမဲ့ပါတီတွေကိုရွေးချယ်မဲပေးမှသူတို့မှာလိုအပ်နေတဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးအခြေအနေတွေကိုအနည်းနဲ့အများပြည့်စုံမှာပါအခုဆိုရင်မြန်မာနိုင်ငံမှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအတည်ဖြစ်သွားပြီဖြစ်ပေါ်လာတဲ့အခြေအနေမှာဒီမိုကရေစီအပြည့်အဝဖြစ်ဖို့အတွက်တဖြည်းဖြည်းနဲ့သွားရမှာပဲအခုအချိန်ဟာအတိုင်းအတာတစ်ခုအထိဒီမိုကရေစီလမ်းကြောင်းတော့ရောက်ရှိနေပါပြီ။ရွေးကောက်ပွဲကနေပေါ်ပေါက်လာမဲ့အစိုးရအဖွဲ့အစည်းနဲ့တိုင်းပြည်ကိုဆင်းရဲတွင်းကနေကယ်တင်ရတော့မဲ့အချိန်လည်းရောက်နေပြီ။နိုင်ငံတစ်ခုရဲ့တိုးတက်မှုဆုံးယုံမှုဆိုတာအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစနစ်ပေါ်အဓိကအခြေခံပါတယ်။အခုထွက်ပေါ်လာမဲ့အစိုးရတဲ့အနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကောင်းတွေကိုဖန်တီးနိုင်ပါစေလို့ပဲဆန္ဒပြုရတော့မှာပဲ။